အမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူ့ခုခံတော်လှန်စစ်အဖြစ်စစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်မဲ့အကြောင်းကြေညာခဲ့တာဟာတစ်နှစ်ပြည့်ပါပြီ။အဲဒီနောက်လာမဲ့တစ်နှစ်အတွင်းမှာတော့တော်လှန်ရေးအရှိန်မြင့်တင်ပြီးနယ်မြေစိုးမိုးရေးတွေပေါ်ပေါက်လာမယ်လို့လည်းပြောပါတယ်။လက်နက်ကင်တိုက်ပွဲတွေနေရာအတော်များများဖြစ်ပွားနေပေမဲ့ NUG ရဲ့နယ်မြေစိုးမိုးရေးဆိုတဲ့ပြောဆိုချက်အပေါ်မှာတော့အမြင်အမျိုးမျိုးရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
။2022ခုနှစ်စက်တဘာ9ရက်နေ့မှာမြို့သားညီညွတ်ရေးအစိုးရ NUG ကတနိုင်ငံလုံးပြည်သူ့ခုခံစစ်တွန်းလှန်ကြဖို့ကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီကနေ့ဆိုရင်တနှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။တနှစ်ပြည့်တဲ့နေ့မှာပဲအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလရှိလာကနောက်လာမယ့်ပြည်သူ့ခုခံစစ်တနှစ်အတွင်းမှာနယ်မြေစိုးမိုးမှုတွေပိုရရှိအောင်လှုံ့ဆော်သွားမယ်လို့ပြောပါတယ်
။ဆယ်တနှစ်ဖြစ်တဲ့ခုခံတွန်းလှန်စစ်ဒုတိယနှစ်အတွင်းမှာလူထုရဲ့တော်လည်ကြီးကိုအင်းနဲ့အားနဲ့အရှင်ဟုံမြင့်တင်ပြီးစိုးမိုးထင်းချုပ်နေမြပေါင်များစွာပေါ်လာလိမ့်မယ်လို့ပြောချင်ပါတယ်။လာမယ့်တနှစ်တွင်းမှာယခုထက်ပုံမှန်ကျပြန့်တဲ့နိုင်ငံရေးစစ်ရေးနိုင်ငံတကာရေးရလတ်တွေထွက်ရှိဖို့အရှင်ဟုံမြင့်အာတုန်ကျပန်းနေကြပါတယ်။
ရှိလာမယ့်နှစ်မှာတော်လန်ရဲ့အဆုံးဖြတ်ကိုရယူဖို့စိတ်ပိုင်းဖြတ်ပြီးဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရီမွန်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီမိန့်ခွန်းတွေကြေညာချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာတော့မတွေ့ရသေးပါဘူး။နိုင်ငံရေးလေလာသုံးသပ်သူဦးရဲထွန်းကတော့အခုလိုပြည်သူ့ခုခံစစ်တစ်နှစ်အတွင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပေါ်လက်နက်တပ်ဆင်မှုတွေရှိခဲ့ပေမဲ့စစ်ကောင်စီနဲ့ရင်ဆိုင်တိုက်ပွဲတွေမှာအားနည်းနေတာရှိသေးတယ်လို့သုံးသပ်ပါတယ်။
ဒီနေ့အစာပိုင်းကတော့နည်းနည်းဒီတိုးတက်မှုလေးတွေမြင်ရတာပေါ့ဗျာဥပမာသခိုင်းတိုင်းတို့ဘာလို့တက်မှာပေါ့တိုင်းတိုင်းတက်မှာကျွန်တော်ဟိုမီဒီယမ်မောင်းပြဲရရလက်နဲ့နဲ့တိုက်ခိုက်နေရနေပြီးတော့ခင်မီလက်နဲ့တချို့ရလာတာပေါ့နော်ရလာပြီးတော့အဲတိုက်ပွဲတွေရှင်နိုင်တာနောက်တစ်ခါလမ်းမကြီးတွေမှာအဲစောင့်တာစစ်သေးတာအဲ့ဒါမျိုးတွေလိုက်လာနိုင်အရိယာနေပြီးတော့နောက်ထပ်တက်ပြီးရဲ့အချင်းတက်ပြီးတဲ့အခါကျတော့အစိုးရတပ်ကိုဟိုဒီရေဆိုင်တိုက်ခိုက်တဲ့တိုက်ပွဲတွေပေါ်လာတာမတွေ့ဘူးနောက်ပိုင်းမှာဒီနောက်ပိုင်းမှာအချင်းတွေကဒီဆက်လက်ပြီးတိုးတက်လာတဲ့အနေအထားမတွေ့ရဘူး
အလူငွေရရှိတာတွေနဲ့လက်နက်တပ်ဆင်မှုတွေမှာအားနည်းချက်တွေရှိနေတယ်ဆိုတာကိုအမျိုးသားညီညွတ်ရေးအစိုးရကလည်းဝန်ခံထားပါတယ်။အာဏာသိမ်းပြီးတစ်နှစ်ကျော်အတွင်းလက်နက်ကင်ခုခံတိုက်ခိုက်မှုတွေရှိခဲ့ပေမဲ့စစ်ကောင်စီဘက်ကလေကြောင်းကနေထိုးစစ်ဆင်ပြီးဒေသကာကွယ်ရေးတပ်တွေကိုနှိမ်နင်းဖို့ကြိုးစားခဲ့ပါတယ်။ဒေသခံကျေးရွာတွေအများပြားမီးရှို့ခံရပြီးအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြားအပြန်အလှန်ဆက်ဆွဲမှုတွေလည်းထွက်ပေါ်နေပါတယ်။နေမင်းစိုးမိုးတဲ့အခြေအနေပေါ်သုံးသက်ချက်တွေမှာလည်းကွဲလဲချက်တွေရှိနေပါတယ်။စကိုင်းတိုင်းတွေကဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတို့ကတော့နောင်လာမယ့်နှစ်မှာစစ်ရေးအခြေအနေပိုပြီးတော့တင်းမာလာနိုင်တယ်လို့အခုလိုပြောပါတယ
်ကျွန်တော်တို့မြို့နယ်မှာတော့တော်လေးကိုတိုးတက်လာပြီပေါ့ကျွန်တော်တို့မြို့နယ်မှာလည်းအကုန်လုံးတော်တော်များများနဲ့ကျွန်တော်တို့အဲ့တူကကျွန်တော်တို့ထိုးစစ်တွေပါကျွန်တော်တို့ပြင်ဆင်ပြီး NUG ရဲ့နိုင်ငံမှုလို့ပေါ့နော်ခုခံစစ်ကလည်းကျွန်တော်တို့ကရင်းနှီးတော့ကျွန်တော်ခံစစ်ကစားတယ်ခုကထိုးစစ်ကစားတော့မှာများဟုတ်အဲ့တူကြောင့်မို့စစ်ရေးအခြေအနေကဒီကပိုပြီးတော့တင်းမာတော့မှာများဟုတ်ဒီကနေမြေကိုမနေကျူတာရှာနေရပေါ့တော့အများဆုံးစစ်ကောင်စီကိုတိုက်ထုတ်နိုင်တာတော့လေရင်မြေတနက်ပေါ့နော
်စစ်ကောင်စီကအာဏာသိမ်းပြီးတစ်နှစ်ကျော်အတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်1500ကျော်တစ်ဆုံးခဲ့ပြီးစစ်ကောင်စီဘက်က9000ကျော်တစ်ဆုံးခဲ့တယ်လို့နေအဆောက်အဦ3000ကျော်မိရှို့ဖျက်ဆီးခံရတယ်လို့အမျိုးသားညီညွတ်ရေးအစိုးရကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကလည်းဒီကိန်းဂဏန်းတွေနဲ့ပတ်သက်လို့အမြဲတစေညှင်းဆိုလေးရှိပြီးရွာတွေကိုမီးရှို့ဖျက်ဆီးတာဟာသူတို့မဟုတ်ဘူးလို့ညှင်းဆိုသွားတယ်နိုင်ငံတကာကမြန်မာအရေးလေးလာသုံးသက်သူတွေကတော့မိုးရာသီကုန်ဆုံးမဲ့6တွေ့ရာသီမှာလက်နက်ကင်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်ပြီးမြန်မာနိုင်ငံရဲ့ဗတ်ပေါင်းစုံအချက်တွေပိုပြီးတော့ကြီးထွားလာနိုင်တယ်ဆိုတာကိုခံမှန်းသတိပေးနေကြပါရခင်ဗျာ
ကိုအောင်ပါရှင်